ခဲ့တဲ့ရပိုင်ကကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂဆိုင်ရာအမြဲတမ်းကုသရေနဲ့တခြားကုသရေတွေပါဝင်တဲ့အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံတာဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးမှုကြီးဖြစ်ပေါ်စေခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသဘက်တွားရောက်လေ့လာတာလုပ်ခဲ့ပါတယ်အဓိပ္ပာယ်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကမ္ဘာကုလသမဂ္ဂလူမျိုးရေးကောင်စီအဆင့်ထိရောက်သွားပြီဆိုတာကိုအတည်ပြုရရောက်တယ်လို့အဲ့ဒီခြေအနေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းလက်ခံလိုက်ပြီဆိုတဲ့သဘောသိရောက်ပါတယ်။ဒါအပြင်အရေးကြီးတဲ့အချက်တစ်ခုကတော့သိမကြခင်မုတ်တုံမိုးရသည်ဝင်ရောက်တော့မှဖြစ်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကိုရောက်နေတဲ့မွတ်စလင်တွေအတိဒုက္ခရောက်နိုင်တယ်လို့နိုင်ငံတကာအသံဝဲကစိုးရိမ်နေကြတဲ့အချိန်လည်းဖြစ်နေပါတယ်။ဒီဒုက္ခတွေပြန်လက်ခံရေးကိစ္စမြန်မာအစိုးရဖြေရှင်းနိုင်ပါလားနိုင်ငံတကာရဲ့ဖိအားတွေကိုရှောင်လွှဲနိုင်မှာလားဆိုတာလေ့လာဆန်းစစ်ကြည့်ကြရအောင်ပ
ါမြန်မာနိုင်ငံကိုလာသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကဒုက္ခတွေပြီးပြန်လက်ခံရင်းနဲ့ပတ်သက်ပြီးအဓိကထောက်ပြသွားတဲ့အချက်ကမြန်မာဘက်ကလက်ခံပေးနိုင်တယ်ဆိုတဲ့အရေးအတွက်ကိစ္စပါထုံးစံအတိုင်းမြန်မာအစိုးရဟာကုလလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကိုဒုက္ခတွေကိုပြန်လက်ခံမဲ့ငခုရနဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းဒုက္ခတွေတွေကိုယာယီထားမယ်ဆိုပြီးဆောက်လုပ်ထားတဲ့ဖျားဖိုးခေါင်ဂျားစခန်းတွေလိုက်ကြခဲ့တာပါပဲအစိုးရတာဝန်ရှိသူတွေရှင်းပြချက်အရလက်ခံရေးစခန်းတစ်ခုဟာတရက်ကိုပြန်ဝင်လာမဲ့ဒုက္ခတွေ300လောက်စီစစ်လက်ခံနိုင်တယ်လို့ဆိုထားပါတယ်အဲ့ဒီစခန်းတွေဟာအစိုးရရုံးဖွင့်ရက်တွေအတိုင်းသာအလုပ်လုပ်ရင်းတစ်ပတ်ကိုလူ1500တစ်လောက်ကိုလူ6000ကျော်အင်ပြည့်အားပြည့်ဆောင်ရွက်မှတနည်းလုံးနေမှာလူ9000ကျော်လောက်ပဲလက်ခံနိုင်မယ်အနေအထားမျိုးပါနိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ပြီးခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ကထွက်ပြေးသွားသူ6သိန်းကျော်9သိန်းနီးပါးရှိတယ်လို့ဆိုကြပါတယ်မြန်မာဘက်တာဝန်ရှိသူတယောက်ဖြစ်တဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော်ခရိုင်မှာမွတ်စလင်တန်းတန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားတယ်လို့ဆိုပါတယ်ဒါဟာမွတ်စလင်အရေးအတွက်ရဲ့53ရာခိုင်နှုန်းကျော်ဖြစ်တာမို့အလွန်များတဲ့အရေးအတွက်ပါအဲ့ဒီအရေးအတွက်နဲ့နှိုင်းရှင်ရင်လက်ရှိမြန်မာဘက်ကပြန်လက်ခံမဲ့တရက်ကိုလူအယောက်300လောက်ဆိုတာအတော်လေးကိုနည်းတဲ့အရေးအတွက်ဖြစ်နေတယ်ဒါကြောင့်မြန်မာအစိုးရဟာထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လက်ခံရေးဆောင်ရွက်မှုဟာလုံလောက်မှုမရှိဘူးစိတ်ပါလက်ပါရှိဖို့မရဘူးဆိုပြီးကိုယ်စားလှယ်အဖွဲ့ဝင်တချို့ကဝေဖန်ပြောဆိုကြပါတယ
်တကယ်တော့ကုလလူညိုရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေထောက်ပြခြင်းမှားတယ်လို့မဆိုနိုင်ပါဘူးအကြောင်းကတော့မြန်မာအစိုးရဟာထွက်ပြေးသွားတဲ့96သိန်းကျော်ရှိတဲ့မွတ်စလင်တွေကိုပြန်လက်ခံမယ်ဆိုရင်ဒီထက်ပိုဆောင်ရွက်သင့်ပါတယ်ဒါကလက်ခံမဲ့အရေးအတွက်ဆိုင်ရာပြဿနာပါဒုက္ခတွေပြန်လက်ခံရင်နောက်ထပ်ပြဿနာတွေလည်းရှိနေပါသေးတယ်အဲ့ဒါကတော့ဘင်္ဂလားဒေ့ရှ်ဘက်ရောက်သွားတဲ့ဒုက္ခတွေတွေဟာမြန်မာနိုင်ငံကိုပြန်လာတဲ့အခါအကျယ်ကျုံလိုပုံစံမျိုးနဲ့ဆင်တူတဲ့ဂျားစခန်းတစ်ခုခုမှနေလို့ရင်းမရှိတာပါလက်ရှိမြန်မာအစိုးရရဲ့အစီအစဉ်မှာပြန်လာသူတွေကိုလက်ခံရေးစခန်းတစ်ခုကစီစစ်မယ်ပြီးတာနဲ့လှပိုးခေါင်ဂျားစခန်းမှာယာယီထားမယ်လို့ဆိုထားပါတယ်နောက်ပိုင်းဂျားစခန်းမှာထားမယ်ဆိုတဲ့ကိစ္စဝေဖန်တာများလာတော့အစိုးရကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖို့ပြိုးရေးစီမံရေး UNHRD တာဝန်ခံဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေကိုဂျားစခန်းမှာအကြာကြီးမထားဘူးအလုံးစုံတလားလောက်ပဲထားမယ်ဆိုပြီးထုတ်ပြောရတဲ့အခြေအနေဆိုက်ခဲ့ပါလေ
။ဒါပေမဲ့တကယ်တကယ်ညီရင်ကအခြေအနေမှာတော့အဲ့ဒီထက်ခက်ခဲတာအများကြီးရှိနေပါလေ။ပြဿနာကတော့ပြန်ရောက်လာတဲ့ဒုက္ခတွေကိုဂျားစခန်းမှာတလားလောက်ထားပြီးဘယ်နေရာမှာပြန်ပြီးနေရာချထားပေးမလဲဆိုတာပါ။2019ဩဂုတ်လ25ရက်နေ့အကြမ်းဖက်ဖြစ်စဉ်နောက်ပိုင်းမောင်းနှောမျိုးနယ်တစ်ခုတည်းမှာပဲမွတ်စလင်နေအိမ်3000ကျော်တနည်းအားဖြင့်65ရာခိုင်နှုန်းလောက်မီးရှို့ခံရပါတယ်။ဘူးတိတောင်ဘက်မှာတော့အင်ချီ2600ကျော်900ရာခိုင်နှုန်းလောက်ပျက်စီးသွားပါတယ်။မောင်းသောခရိုင်တစ်ခုလုံးဆိုရင်မွတ်စလင်အင်ချီစုစုပေါင်းရဲ့45ရာခိုင်နှုန်းနဲ့ညီမျှရဲ့အင်ချီ3500ကျော်မီးလောင်သွားပါတယ်။အခုမွတ်စလင်တွေပြန်လာမယ်ဆိုရင်အဲ့ဒီမီးလောင်သွားတဲ့အင်ချီအတွက်တစ်လုံးမှပြန်ဆောက်ရသေးပါဘူး။အခုနောက်ပိုင်းအစိုးရဟာမီးလောင်သွားတဲ့နေအိမ်အိမ်ယာတွေရှိရာကျူးရွာတွေကိုရှင်းလင်းနေတာအတော်လေးခီးရောက်နေပါပြီ။တစ်ပင်စုစုလေးတွေနဲ့ရှိနေတတ်တဲ့မီးလောင်ပြင်ကျူးရွာတွေကတစ်ပင်တွေကိုခုတ်လှဲပြစ်တာအပါအဝင်အားလုံးကိုရှင်းလင်းပြီးနောက်ပိုင်းဘူဒိုဇာနဲ့ထိုးမြေမိတာမျိုးလုပ်ပါရယ်။ဒါနဲ့ပတ်သက်ပြီးရခိုင်ပြည်ဆောင်ရေးတာဝန်ရှိတဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကတော့နေအိမ်တွေကိုစနစ်တကျပြန်လည်နေရာချထားဖို့ရှင်းလင်းမှုတွေလုပ်ရတာလို့ပြောထားပါရယ်။ရခိုင်ပြည်နယ်တာဝန်ရှိသူတွေပြောတာကတော့ ပြန်ဝင်လာမဲ့မွတ်စလင်တွေကိုသူတို့ကျေးရွာဒါမှမဟုတ်အနီးအနားမှာနေရာချထားပေးမှာမဟုတ်ပဲနေရာချထားပေးတဲ့နဲ့တီးတန့်တတ်မှတ်ထားတဲ့နေရာတွေမှာပဲပြန်ပြီးနေရာချထားပေးမယ်လို့ဆိုပါတယ်အတိတ်တွေကတော့မွတ်စလင်တွေပြန်လာရင်သူတို့ကျေးရွာတရှိခဲ့တယ်ဆိုတဲ့နေရာတွေကိုတော့မှတ်မိတော့မှာမဟုတ်ပဲပြီးကြနေရာချထားပေးတဲ့နေရာတွေမှာပဲနေရမယ်ဆိုတဲ့သဘောပါလက်ရှိလမ်းပစ်ဖွင့်ပွဲလုပ်ခဲ့တဲ့အငူမော်မောင်တော်ကားလန်တစ်လျှောက်လုံးမှာ2019ခုနှစ်ဩဂုတ်လမတိုင်ခင်ကရှိခဲ့တဲ့မွတ်စလင်ကျေးရွာတရွာမှမရှိတော့ဘဲပြောင်းတလဲခါနေတာကိုကြည့်ရင်အဲ့ဒီပြဿနာအတိတ်အနက်ကိုနားလည်နိုင်ပါတယ်။အဲ့ဒီလိုအခြေအနေမျိုးကိုကိုနေထိုင်ရာကျေးရွာတွေမှာပဲပြန်နေထိုင်ကျင်တယ်လို့တောင်းဆိုနေတဲ့မွတ်စလင်ဒုက္ခသည်တွေဘက်ကလက်ခံနိုင်မလားဆိုတဲ့ပြဿနာကြီးကရှိနေပါတယ
်။မကြခင်မုတ်တုံမွေရစီဝင်ရောက်လာမယ်ဆိုတဲ့ပြဿနာဟာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုပဲထိခိုက်စေမှာမဟုတ်တကယ်လို့ဒီမှာဘက်ကပြန်လဲနေရာချထားရင်လုတ်ဖြစ်ခဲ့ရင်လေအဲ့ဒီပြဿနာကြီးကိုရင်ဆိုင်ရဖို့ရှိနေပါလေ။ဒါကြောင့်အစိုးရအနေနဲ့ဒီ5 6သိန်းလောက်ရှိတဲ့ဒုက္ခသည်တွေလက်ခံရေးကိစ္စမြန်မာတိုင်းကနေရဲ့အင်အားနဲ့လုတ်ဖို့မဖြစ်နိုင်ဘူး။ကုလသမဂ္ဂလက်အောက်ခံအဖွဲ့ကြီးတွေလိုနိုင်ငံတကာအလူရှင်အဖွဲ့ကြီးတွေလိုမျိုးနဲ့ပူးပေါင်းပြီးမြန်မာဆန်းဆန်းအကောင့်ထဲပေါ်ပါမှဒုက္ခသည်လက်ခံရေးကိုတကယ်စိတ်ပါလက်ပါလက်တွေ့ကြကြဆောင်ရွက်ပါမှနောက်ထပ်လာနိုင်တဲ့နိုင်ငံတကာရဲ့ပုံပြီးကြီးမားတဲ့ဖိအားတွေကနေချောင်းလွဲနိုင်မှာဖြစ်ကြပါ